မြန်မာနိုင်ငံလွတ်လပ်ရေးနှင့်အထိမ်းအမှတ်ဖြစ်တဲ့ဒီကနေ့ဇန်နဝါရီ4ရက်နေ့မှာစစ်ကောင်စီကအကျဉ်းသား 9,600 ကျော်လွတ်ပေးရာမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးခံထားသူတချို့ပါဝင်ကြောင်းလဲကနူးသတင်းတွေအရာသိရှိရပါတယ်။နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေကတော့ပြန်လွတ်ပေးသူတွေထဲမှာလွတ်ရနည်းသူတွေပါတယ်လို့ပြောပါတယ်။ဒီကနေ့အကျဉ်းထောင်ကလွတ်လာသူတွေအခြေအနေနဲ့ပတ်သက်လို့တော့ရန်ကုန်ကသတင်းပေးပို့လာတာကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေလုံးမှာရှိတဲ့အကျဉ်းထောင်တွေကနေအကျဉ်းသား 9,600 ကျော်ကိုပြည်တံကနေလွန်ငိမ့်ခွင့်ပေးလိုက်တယ်လို့စစ်ကောင်စီကဒီကနေ့ January 4ရက်နေ့မှာကြေညာလိုက်ပေမဲ့ဒီထဲမှာအမှုငယ်တွေသာအများဆုံးပါရှိပြီးတော့နိုင်ငံရေးလှုပ်ရှားမှုကြောင့်ထောက်ကျနေသူတွေမဆိုတလောက်သာပါတယ်လို့အကျဉ်းထောင်နဲ့နှီးဆက်သူတွေကပြောပါတယ်။ရန်ကုန်အင်းစိန်ထောင်ကပြန်လွတ်ပေးလိုက်တဲ့ခမန်းကြီးအကျဉ်းသား2000လောက်မှာသတင်းတော်ကိုကောင်းဆက်လင်းနံပြကြီးအမှုပညာရှင်တင်စာဝင်းကျော်နန်းမွေစံတို့ပါဝင်တယ်လို့လည်းအကျဉ်းထောင်ရဲ့နှီးဆက်သူတူကပြောပါတယ
်။များတယ်2000ကျော်လောက်ရှိပြီ။ဒီသိရှင်ကခုနကကောင်းဆက်လင်းနဲ့ဖြစ်တယ်။အင်းအင်းများတော့ပါဘူး။ကျန်တာတွေကကြတော့ကြီးရဲ့။ငါစာကြည့်ရင်ဖတ်လို့ပြောထားတဲ့ပုံမာတွေရှိတယ်။ကွန်တက်ထားတဲ့ပုံမာတွေပေါ့မထက်ထက်အောင်လို့ကိုယ်ကလေးတို့တို့လက်နဲ့ပုံမာတွေနဲ့ဆွဲထားတာဟုတ်။ဟုတ်တာမမှုရနာကြတော့အကျံတမှုတည်းဒီ90ညနဲ့ဆင်းနှစ်ချတာလေးတွေ။နောက်ကုတူရင်းကြော်တဲ့အချိန်မှာကျန်တမှုတည်းဒီဥပ္ပေပုံမှာ94နဲ့ဆင်းနှစ်ချတာလေး။ဒီတော့နောက်ဆရာစီသူအောင်မြင့်ပေါ့။ဆရာစီသူအောင်မြင့်ကငါငါတက်စာကြီးအပြင်ကိုသူကဟိုရတတိပုံမှာတရား92တက်စာကြီးနဲ့ခုနှစ်နှစ်ထပ်ချတာလေး။နောက်ကမထက်ထက်ခံကြငါငါတက်စာကြီးအပြင်မတရားချင်းဆက်သူဥပ္ပေပုံမှာ71နဲ့ထပ်ချထားတော့သူကဆင်းနေကြအောင်ပါပေါ့။နမောစံတို့ဒေတာကောင်တို့တို့
ကိုကောင်းဆက်လင်းဟာ2022ခုနှစ်ဒီဇင်ဘာလ5ရက်ကရန်ကုန်တိုင်းကျင်းပြည်တိုင်းမြို့နယ်ပန်းပင်ကြီးလမ်းမှာဆန္ဒပြသတင်းယူခြင်းစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်ပြင်းထန်ဒဏ်ရာတွေရရှိပြီးတော့ထောင်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ဒီကနေ့လွတ်ပေးသူတွေထဲမှာထောင်ဒဏ်2နှစ်3နှစ်ချခံထားရတဲ့905ကာကြီးနဲ့52ကာကြီးလိုအမှုတွေအများအပြားပါဝင်တယ်လို့လဲအကျဉ်းသားတွေရဲ့အခြေအနေကိုစောင့်ကြည့်နေတဲ့တရားလွှတ်တော်ရှိနေတဲ့ဦးကလည်း VOA မြန်မာပိုင်းကိုအတည်ပြုပါတယ်။မန္တလေးအိုးဘိုထောင်ကနေအကျဉ်းသား1000ကျော်ပြန်လွှတ်ပေးလိုက်တဲ့အထက်မှာတော့ NLD အစိုးရလက်ထက်ကမြို့တော်ဝန်ဟောင်းဒေါက်တာရဲလွင်မြို့တော်စီပင်ကော်မတီဝင်ဦးကျော်ဇေယျတို့ပါဝင်လာခဲ့တယ်လို့နှီးဆက်သူတို့ကအခုလိုပြောပြပါတယ်
။ကိုကတီဗီတရားတရား那要不的找他一轮吧的啊牛肉啊找他一轮吧的比如说西边高不地位无助的啊吧大卫第二要不的地啊那今年下夜啊怎么下夜路也行
ARD ဟိန္ဒရာထောင်ကပြန်လွှတ်ပေးလိုက်တဲ့အကျဉ်းသား190ကျော်နဲ့မြေးချံထောင်ကပြန်လွှတ်ပေးလိုက်တဲ့90လောက်မှာနိုင်ငံရေးအကျဉ်းသားတွေမပါဘူးလို့လည်းနှီးဆက်သူတွေကပြောပါတယ်။သက်ဆိုင်ရာမိသားစုတွေကိုကြိုတင်အသိပေးတာပြန်လွှတ်ပေးတဲ့အကျဉ်းသားစီးရင်ကိုထုတ်ပြန်တာမျိုးမရှိတာကြောင့်နိုင်ငံရေးအကျဉ်းသားအရေးအတွက်ကိုတော့အတိအကျသိနိုင်မှုခက်ခဲနေပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့အကျဉ်းသားတွေထောက်ချီလွှတ်ပေးလိုက်ပေမဲ့နိုင်ငံရေးဆန္ဒမပါဘူးလို့ဝေဖန်လိုက်ပါတယ်
။အဒီတစ်ချိန်မှာလည်းအမလားသူတို့ကတော့စေတနာရှိလို့မဟုတ်ဘူး။အထောက်ပေါက်တွေပြိနေတယ်။2021နော်2021မှာပူဆိုးလာတယ်။2023ပူဆိုးတယ်။အခု2024ကြတော့အချင်းကုန်လည်းပါနေကြနေပြီ။အဲ့ဒီလိုအသီးသီးမှလည်းအေးနေနေတယ်ရှုံးနေနေတယ်စီရေးကြည့်မှနည်းနည်းကြည့်မလားပေါ့နော်အစီဝါရေးကြည့်မှတဏမာရေးကြည့်မလားပေါ့နော်အဲ့ဒါဆိုတော့အဲ့ဒီမှာထပ်ပေါက်ပြီးပြိနေတဲ့အခါကျတော့ထုံးစံတိုင်းပဲပြတ်တန်လူငင်းခွင့်ကိုလက်နဲ့အဖြစ်သူတို့ကအသုံးချတာပေါ့နော်နိုင်ငံကြီးအရာဆန္ဒမရှိဘူးစိတ်စေတနာမပါဘူးနောက်တစ်ခုကအဖြေလည်းမဟုတ်ဘူးစစ်အာဏာတည်နှက်ခံရေးအတွက်ကိုပဲသူတို့အချိုးစည်းဝါအတွက်ကိုပဲပြောပေးခြင်းဖြစ်တယ်လို့ပဲအထူးကြတော့ချုပ်ငင်သုံးသက်တဲ့သမီး
လက်ရှိအကျဉ်းထောင်တွေထဲမှာစစ်ကောင်စီဘက်ကပြီးခဲ့တဲ့နှစ်အောက်တိုဘာလကစတင်ကထောင်ဝင်စာလူတွဲခွင့်ပေးထားခဲ့ပါတယ်။ဒါပေမဲ့နှစ်ရှည်ထောင်ချခံရသူတွေနဲ့ထိတ်တန့် NLD ခေါင်းဆောင်ပိုင်းတွေကိုတော့အခုချိန်ထိတွဲခွင့်မရသေးပါဘူး။ နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့စီးရင်တွေအရအာနာသိန်းချိန်ကနေ2024ခုနှစ်ဇန်နဝါရီလ3ရက်နေ့အထိဖမ်းဆီးခံထားရသူအကျဉ်းသား25,000ကျော်ရှိပြီးတော့တည်တံချမှတ်ခံထားရသူစုစုပေါင်း162ဦးရှိတယ်လို့ဖော်ပြထားပါတယ်ဖမ်းဆီးခံရပြီးနောက်ပြန်လည်လွတ်မြောက်လာသူဦးရေကတော့9,800ဦးရှိတယ်လို့လည်းဖော်ပြထားပါတယ်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ရဲ့မြမလွတ်လပ်ရေးနေ့အထိမ်းအမှတ်ထုတ်ပြန်ချက်မှာတော့မတရားဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်ရှင်